ပါကစ္စတန်နိုင်ငံမှာရွေးကောက်ပွဲမကျင်းပခင်တရက်လုံးမှာဘုံးပေါက်ကွဲမှုတွေဖြစ်ခဲ့တာကြောင့်လူ၄ယောက်ထပ်မံတည်ဆုံးပြီး၁၈ယောက်ဒဏ်ရာရသွားပါတယ်။တာလီဘန်တွေနဲ့အယ်ကာအီဒါတွေရဲ့အမာခံနေပြီဖြစ်တဲ့မြောက်ဝါဇီရစ်စတန်ပြည်နယ်ကနိုင်ငံရေးပါတီရုံးတစ်ခုနာမှာတောက်ကြံတွေကဘုံးပေါက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးလူ၄ယောက်တည်ဆုံးသွားခဲ့တာပါ။အစောပိုင်းသတင်းတွေအရတော့တည်ဆုံးသူဦးရေဟာ၅ဦးထိရှိခဲ့ပြီး73ဦးဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုကြောင့်တော့ပါကစ္စတန်ပြည်သူ့ပါတီရုံးရဲ့အပြင်ဘက်မှာလူ၅ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒီဘုံကွဲမှုတွေနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့အခုချိန်ထိပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့တာလီဘန်တွေကရွေးကောက်ပွဲကိုဖျက်ဖို့အတွက်တိုက်ခိုက်မှုတွေလုပ်နေသလိုအသေးခံဘုံခွဲသမားတွေကိုလည်းဆေးလွတ်ထားတယ်လို့ဆိုပါတယ်။တိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့ဧပြီလနောက်ပိုင်းကစပြီးလူပေါင်း100ကျော်တည်ဆုံးခဲ့ပြီးတော့အတော်များများလေးဒဏ်ရာရခဲ့ပါတယ်ခင်ဗျာ။